အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားမှုတွေနိုင်ငံအနှံ့ပေါ်ပေါက်လာချိန်မှာပဲအင်္ဂါနေ့တုန်းကနေပြည်တော်မှာဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကမိသက်ပိုက်တွေနဲ့တာမကနောက်ပိုင်းမှာတနက်ပစ်ဖောက်လူစုခွဲရမှာမမြတွတ်တွဲခိုင်ဥကောင်းမှာထိနိုင်ခဲ့တာပါဥကောင်းကတနက်တန်ရာကို၃ရက်ကြာကုသပေးပြီးတဲ့နောက်မှာတော့အုံနောက်တိတ်ဆုံးသွားပြီလို့တတ်မှတ်လိုက်ကြောင်းသူ့ကိုကုသပေးနေတဲ့ဆရာဝန်တယောက်က VOA ကိုအတိအပြုပြောပါတယ်အုံနောက်တည်ဆုံးကြောင်းတတ်မှတ်လိုက်ပြီးနောက်အရေးပေါ်အသက်ဆက်နိုင်အောင်တက်ဆင်ထားတဲ့အသက်ရှူဆက်ကိုဖြုတ်ရမယ့်အချိန်ကိုတော့မိသားစုကဆုံးဖြတ်လိမ့်မယ်လို့ပြောပါတယ
်အခုဒီမနေ့တော့ဟာအဆရာကြီးကသူ့ကိုဒိန်းကက်ပြသွားပြီနော်ဒိန်းကက်ရသွားပြီလို့တတ်မှတ်လိုက်တဲ့ခါကျတော့အထုံးမိသားစုကိုဒီအသက်ရှူဆက်ဖြုတ်မယ့်အချိန်ကိုပေါ့နော်သူအစင်သူစဉ်းကျင်နိုင်တဲ့အချိန်ကိုပေါ့အဲဆင်ဆုံးဖြတ်ပါဆိုပြီးပြောထားတယ်ခင်ဗျဟုတ်အခုတော့လောဆယ်တော့သူတို့ကဆုံးဖြတ်ပြီပေါ့နော်သူတို့ကမိသားစုနေနဲ့ကျတော့ဟုတ်ဟုတ်တော့ဖြစ်သွားတယ်ရော
မိသားစုဝင်တဦးဖြစ်တဲ့ကိုကျော်တက်အောင်ကတော့မမညာတွတ်ွဲခိုင်ရဲ့အခြေအနေကိုဆက်လက်စောင့်ကြည့်နေပြီးဆုံးဖြတ်ချက်မချရသေးဘူးလို့လည်းပြောပါတယ်
။ဟုတ်တယ်ကြည့်ကြဝဲခဏတော့ဒါကြည့်အောင်မပေါ့ကြည့်အောင်ဆိုတော့သူ့ဘာသူရဲ့ဖြစ်သွားမှာလည်းမျိုးနေရတဲ့ရှိသေးတယ်။အဲ့ဒါကြောင့်မို့ခဏကျွန်တော်လည်းစောင့်ကြည့်နေလို့ရအနေစားကြည့်တယ်ကျွန်တော်လည်းဒီတိုင်းပဲကြည့်တောင်းကြည့်နေတဲ့နေသားပဲရှိကြတော့အစီအစဉ်ရတော့ပဲရှိရလို့ရှိရပါ့
။နေပြည်တော်ကတင်းတထောင်ဆေးရုံမှာအရေးပေါ်လူနာအဖြစ်စေကူတောင်းမှုခံယူနေရတဲ့မမညတွတ်တွေခိုင်ဟာဥကောင်းညာဘက်ခြမ်းကနေဖောက်ဝင်ခဲ့တဲ့ကြီးစံတန်းရာကြောင့်အုံနောက်ညာဘက်ခြမ်းအပြင်းထန်ပျက်စီးသွားပြီးကြီးစံအပိုင်းဆဟာလည်းအုံနောက်အတွင်းမှာနစ်မြုပ်နေတယ်လို့ဆရာဝန်ကပြောပါရယ်။မနေ့တုန်းကပဲအသက်20ပြည့်ခဲ့တဲ့မမညတွတ်တွေခိုင်ရဲ့အုံနောက်ထဲကကြီးစံအပိုင်းအဆကိုထုတ်နိုင်ဖို့အထီးပါဆရာဝန်တွေစူးစမ်းခဲ့လို့လေမိသားစုဝင်ဖြစ်တဲ့ကိုကျော်တက်အောင်ကပြောပါရယ်။စစ်တပ်ကအာဏာသိမ်းတာကိုစန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေအတွင်းသွေးမြေကျခဲ့ရတဲ့ဒီဖြစ်ရပ်အတွက်သူ့ကိုကုသပေးနေတဲ့ဆရာဝန်တွေကိုယ်တိုင်လည်းစိတ်မကောင်းဖြစ်ခဲ့ကြရပါတယ်
။ဒီလိုမျိုးသူကတော်တော်ကြံ့နေရောပါလေမဟုတ်ဘူးပေါ့နော်။ဒီလိုအနေထားမျိုးနဲ့ဒီတယောက်အတွက်ဆုံးရှုံးရမယ်ဆိုတာတော့ဝန်ထဲကိုကောင်းပါတယ်။အဖြစ်လည်းဖြစ်ဖြစ်မအောင်ခင်ဗျာ။ဒီလိုအဖြစ်မျိုးထပ်မဖြစ်ဖို့အတွက်ဆိုလို့ရှိရင်တော့ကျွန်တော်တို့ဒီစနစ်စုတစ်ခုကိုဒီတစ်ခေါက်မှာအပြီးတဲ့တိုက်ချက်ပြည့်အမြင့်ချက်ပြည့်မှာရပါပါလား။ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့ရဲ့အွယ်တန်းပေါ့နော်ကျွန်တော်တို့ရဲ့ generation မှာခံရတဲ့အဖြစ်အပျက်တွေအခုကျွန်တော်တို့ရဲ့ out generation ဒီမြန်မာလူတို့အိမ်မှာဖြစ်ခဲ့ရတဲ့အဖြစ်အပျက်တွေကနောက်တဲ့ဒီကနေလေ generation တွေအချင်းချင်းဆက်ပြီးတော့ခံစားရတဲ့အဖြစ်အပျက်တွေဖြစ်ပြီးဖြစ်လာပါပါဒါကဒီမြန်မာလူရဲ့ဆိုရှင်အခုဒီ2021ခုနှစ်ဒီအဖြစ်အပျက်တွေကပထမဆုံးဒါအသက်ဆုံးရှုံးရတဲ့လူတစ်ယောက်ဖြစ်လာမယ်အဲနောက်တဲ့လေဖြစ်ပြီးတော့ဖြစ်လာနိုင်တဲ့နေသားမျိုးတွေရှိနေရပါပဲဒါတော့ဒါပေမဲ့ဒီကက်ပုံပြီးတော့ဒီနောက်တဲ့ကျွန်တော်အောင်ငယ်ဒီမှာသူတို့ရဲ့အနာဂတ်ဒီမှာဒါမျိုးမဖြစ်ဖို့အတွက်ဆိုလို့ရှိရင်ကျွန်တော်တို့ဒီလိုအားလုံးကတကယ်တမျှထင်တယ်ဒီတစ်နှစ်ကိုအမြင့်ချက်ထုတ်ပြရမယ်ရပါပါခင်ဗျာဟုတ
်ဆန္ဒပြပွဲတွေအချိန်ညှင့်လာတာနဲ့အမျှအာဏာပိုင်တွေဘက်ကဆန္ဒပြသူတွေကိုအင်အားသုံးနှိမ်နှင်းတာဖမ်းဆီးတာတွေလည်းရှိလာနေပါလေအင်္ဂါနေ့ကနေပြည်တော်မန္တလေးပဲခူးနဲ့ပသိမ်မှာလုံခြုံရေးတပ်ဖွဲ့တွေကမိသက်ပိုက်တွေမျက်ရည်ယူပုံးတွေတုံပြီးဖြိုခွင်းခဲ့တာတွေရှိခဲ့ပြီးနေပြည်တော်မှာတော့လုံးုံရေးတပ်ဖွဲ့တွေရဲ့ပစ်ခတ်မှုကြောင့်မမညာတွတ်တွေခိုင်နဲ့နောက်ထပ်လူငယ်တအူးပြင်းပြင်းထန်ထန်တန်ရာရခဲ့တာပါကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝိုင်းကတော့ငြင်းချမ်းစွာဆန္ဒပြသူတွေရဲ့အခွင့်အရေးကိုလေးစားဖို့အင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့တတိပေးထားပါတယ်ဒီကနေ့ပြုလုပ်တဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှလည်းဆန္ဒပြသူတွေကိုအာဏာပိုင်တွေအင်အားသုံးနှိမ်နင်းတာတွေမလုပ်ဖို့မြန်မာနိုင်ငံဆိုင်ရာလူခွင့်ရေးအထူးကိုယ်စားလှယ်ကထပ်မံတိုက်တွန်းထားပါရဲ့ရှင်